ယောပုံ94သူတို့သမီးတစ်ကြိမ်တို့ဤဥပမာယေရှုကသူ့တပည့်တော်တို့ကိုသူတို့သမီးတစ်ကြိမ်သို့မဟုတ်10ဦးအကြောင်းကိုပြောပြပါတယ်သူတို့ဟာမင်္ဂလာဆောင်သူတို့သားကိုကြိုဆိုနေကြတယ်သူတို့သမီး5ယောက်တို့ဟာပညာရှိဖြစ်ပြီး5ယောက်ကတော့ပညာမဲ့လူမိုက်တွေဖြစ်ကြပါတယ်မင်္ဂလာဆောင်လူလင်ဟာကောင်းရန်ချိန်မှာရောက်ရှိတဲ့အခါမိုက်တဲ့သူတို့ရဲ့မိခွတ်မှာစီမရှိတော့ဘူးသူတို့ဟာစီဝဲဖို့ထွက်သွားကြတယ်သူတို့သွားတဲ့အချိန်မှာပဲပွဲဟာစတင်ခဲ့တယ်သူတို့ပြန်လာတဲ့အခါကျတော့တကားဖွင့်ပေးပါလို့တောင်းလျှောက်ကြတယ်ဒါပေမဲ့အထဲကလူတဦးကငါဒီတင်တို့ကိုမသိလို့မိန့်တော်မူတယ်ဒါကြောင့်သူတို့ဟာပွဲတွေကိုမဝင်နိုင်ပဲဖြစ်နေကြတယ်ဒီပုံပြင်ရဲ့အ내အတိတ်ပဲဟာထူးခြားနေပါတယ်။အဲ့ဒီအတိတ်ပဲကတော့ယေရှုဟာဒီကကဘာကုံဆုံးတဲ့အချိန်မှာပြန်လာမယ်။သူဟာမမျှော်လင့်တဲ့အချိန်မှာလာမှာဖြစ်တယ်။အချို့တို့ဟာအစဉ်သင့်ဖြစ်လိမ့်မယ်။သူတို့ဟာသခင်ယေရှုနဲ့အတူဖခင်သခင်ရဲ့နိုင်ငံတော်ထဲကိုဝင်ရလိမ့်မယ်။အချို့တို့ကတော့ပြင်အရက်ကိုစွန့်ပစ်ခြင်းခံရလိမ့်မယ်။ယေရှုကထို့ကြောင့်တင်တို့သည်ငါပြန်လာမည့်အချိန်ကိုမသိသောကြောင့်တတိနှင့်စောင့်နေကြလောလို့မိန့်တော်မူပါသည်။